ဟုတ်ကဲ့ဒေါက်တာဆရာပက်ညာကျွန်တော်တို့ဒီမြန်မာနိုင်ငံကအထူးသဖြင့်မြို့ကြီးတွေမှာပေါ့နော်ကိုဗစ် -19 ကဒီတစ်ခေါက်တတိယလိုင်းမှာတော်တော်လေးအဖြစ်များခဲ့ကြပြီးတော့အခုဆိုတချို့လည်းပြန်ကောင်းလာတဲ့သူတွေနလန်ထလာသူတွေတချို့လည်းနလန်ထကြာသူတွေပေါ့နော်ရှိလာတဲ့အနေအထားမှာဒီနလန်ထကာလအတွက်ဒီသတိပြုဆရာဆိုလို့ရှိရင်ဆရာကြီးဘာကိုအဓိကစာပြီးတော့ရှင်းပြခြင်းလဲ
သူဖြစ်ပြီးွားတဲ့လူတွေထဲမှာကျွန်တော်တို့အခုနောက်ပိုင်းဒီမှာဆိုရင်တော့တစ်နှစ်ခွဲ experience ရှိလာတဲ့အချိန်မှာဘာတွေတွေ့လာလဲဆိုတော့နာမည်တွေကတော့အမျိုးမျိုးပေးကြပါတယ်လွယ်လွယ်ကူကူနဲ့ပြောရလို့ရှိရင်တော့ long covid လို့ကျွန်တော်တို့သုံးတာပေါ့နော်ဒါပထမဆုံးကျွန်တော်သုံးခဲ့တဲ့နာမည်ဘာလို့ဆိုတော့ဒီ covid ဖြစ်ပြီးတဲ့အခါမှာအဲ့လိုလက္ခဏာကြီးကျန်နေတယ်နော်နောက်တချို့လူတွေက long hauler ဆိုပြီးတော့သုံးတယ်နောက်တစ်ခုကျတော့လည်း post covid syndrome အမျိုးစုံပေါ့နော်ဆိုတော့ကျွန်တော်တို့အတူတူလုံးလုံးတဲ့ဆရာဝန်တွေမှာကျွန်တော်တို့တွေ့တယ်ဒီ long covid ဆိုတာလွယ်လွယ်ကူနဲ့ပြောရလို့ရှိရင်ကျွန်တော်တို့ covid ဖြစ်ပြီးတော့ဆက်နှစ်ပတ်ပေါ့နော်။အဲ3လအကြာမှာဒီ covid symptom တွေဆက်ပြီးပြည်နေတာပေါ့လေ။ဆိုတော့ပထမဆုံးစစချင်းကျွန်တော်တို့စပြီးတွေ့လာတာပြီးခဲ့နှစ်6လပိုင်းနောက်တော့မှဒီ Sweden မှာစပြီးတော့ဆရာဝန်တွေကိုလေ့လာတယ်ပေါ့နော်။ဖြစ်ထားတဲ့ဆရာဝန်တွေပေါ့နော်30ရာခိုင်နှုန်းပေါ့နော်။ဆိုတော့စီးနီးတတ်တာများတယ်ကိုယ့်ရဲ့ပထမဖြစ်ပြီးတော့ရက်60ပေါ့အကုန်လုံးကတော့ကောင်းသွားကြပြီကိုယ့်ရဲ့မဖျားတော့ဘူး။ဘာမှမဖြစ်ဒါပေမဲ့သူတို့တဲမှာအကုန်လုံးအဲ့လိုနှုံးတာပေါ့နော်ဖတိလို့ခေါ်တယ်အဲ့ဒီဟာကြီးရှိနေတယ်ဘာဖြစ်လို့ဘာလို့မသိဘူးအဲ့ဒီလူတွေကိုနောက်ထပ်6လကြာတဲ့အခါမှာဖြတ်ပြီးလေ့လာတဲ့အခါမှာ15ရာခိုင်နှုန်းလောက်ထိကကျန်နေသေးတယ်ဆိုတော့အယောက်တရာမှာ15ရောက်ဆိုတာလေအယောက်တန်းဆိုလို့ရှိရင်သိဆိုတာနံပါတ်ကြီးတစ်ခုဖြစ်သွားတာပေါ့နော
်6ရောက်မှဆိုရင်1ရောက်ခွဲပေါ့နော
်ဟုတ်တယ်ခင်ဗျာဆိုဖတိဆိုတဲ့ဟာလေတကယ်ဟိုအဲ့ဒီ15ရာခိုင်နှုန်းကလေသူတို့ရဲ့အလုတ်ကင်မှာဒုက္ခရောက်တယ်ဆိုပြီးတော့ပြောလာကြတာကျွန်တော်လည်းမျက်မြင်ကိုယ်တွေ့ရှိပါတယ်ကျွန်တော်တို့ရဲ့လုတ်ပေါ်ကင်ဘက်အရန်တွတ်တွတ်လက်လက်ရှိနေတဲ့လူတယောက်ကနေဆိုကျွန်တော်ကနှစ်ပိုင်းပြောင်းသွားတယ်ပေါ့နံပါတ်1ကဖတိဆိုတဲ့တစ်ပိုင်းနောက်တစ်ခုက neuro connective အပိုင်းပေါ့ဘုံနောက်ကနေသုံးဖြတ်ချက်ချတဲ့အပိုင်းပေါ့ဘာလဲဆိုတော့အလုတ်တစ်ခုကိုမြန်မြန်ဆန်ဆန်လုပ်နိုင်တာ decision တခုကိုချတာပြက်ပြက်သားသားချနေတာဟိုတွေ့ဝေငေးမောပြင်းမရှိဘူးပေါ့တချို့ကိစ္စတွေဆိုဟိုလမ်းလျှောက်တဲ့ခါမှာအရန်ကို slow ပြက်သွားတယ်ကိုယ့်ရဲ့ decision တွေကအကျန်းကိုကြာလာတယ်ဟိုစကားတစ်ခုတစ်ခုနဲ့ဒီကြားထဲမှာ gap တွေစဉ်းစားပြီးအမျိုးအပိုင်းတွေပါလာတယ်ပေါ့နော
်ဟုတ်ကဲ့နှုံးနေတယ်ပေါ့နော်ဆုံးဖြတ်ချက်ချခက်တယ
်ဟုတ်တယ်ဆိုဒီနှစ်ပိုင်းဟာအဓိကဖြစ်လာတယ်ပေါ့ဆိုတော့ကျွန်တော်တို့ကလက်တွေ့ objectively ပေါ့နော် subjectively ကတော့သူကပါဇက်ကညပြောလာတယ်ဒါပေမဲ့တကယ်လက်တွေ့အရာကျွန်တော်တို့လုပ်လိုက်တဲ့ခါမှာမင်းမင်းရရတခုမှမရှိတခုပဲရှိတာအရင်တော့က line disease ဖြစ်ခုတယ်ဆိုတဲ့ evidence ရှိတယ်ဒီမှာကျွန်တော်တို့ဒီရောဂါမရှိပါဘူး line disease ဆိုတာဒီမှာသမီးမင်းပေါ်မှာရှိတဲ့အကောင်ကနေကိုက်ပြီးတော့ဖြစ်လေတဲ့ကိစ္စပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနှုံးတာနဲ့ဒီဆုံးဖြတ်ခတ်တာအတွက်ပေါ့နော်အဲ့ဒီအတွက်ဘယ်လိုမျိုးဒီစီမံကုသမှုတွေလုပ်တယ်လဲ
အဲ့ဒါလေတော်တော်လေးခက်တယ်ကိုယ်ဒီလားအဲ့ဒီနှုံးတဲ့ဟာကလေကျွန်တော်တို့စီမံတော့ try လုပ်တဲ့စီရှိတာပေါ့နော်ဒါပေမဲ့လည်းကောင်းမယ်မကောင်းမယ်ဆိုတာကျွန်တော်တို့လည်းအမမခံဘူးကျွန်တော်တို့မှာသုံးတဲ့တကွာတော့ deloxetine ဆိုတဲ့ဈေးတစ်ခုရှိပါတယ်ဘာလို့ကျွန်တော်တို့သုံးလဲဆိုတော့ကျွန်တော်တို့ဒီခုနပြောဆိုပဲကျွန်တော် line disease မှာအဲ့ဒါနဲ့သုံးခဲ့တဲ့ဟာပေါ်မှာမူတည်ပြီးတော့ရခဲ့တဲ့ data လေးကိုမူတည်ပြီးတော့လုပ်ခဲ့ကြပါတာပါအောင်မြင်လားဆိုတော့အောင်မြင်တော့မဟုတ်ပါဘူးဒါပေမဲ့လည်းတချို့လူတွေကတော့တတ်တာတယ်လို့တော့ပြောပါတယ်ဒါတစ်ပိုင်းပေါ့နော်နောက်ထပ်တစ်ပိုင်းကတော့အဲ့ဒီလူတွေအကုန်လုံးကျွန်တော် vaccine ထိုးပါတယ်ဘာဖြစ်လို့လဲဆိုတော့Moderna and Pfizer AstraZeneca လည်းပါပါတယ် Johnson & Johnson လည်းပါပါတယ်ဒီအခုလက်ရှိ vaccine လေးမျိုးဒီ targeted to the spike protein ကို block လုပ်တဲ့ antibody ကိုပေါ်လာဆိုတော့ဒီကောင်တွေသွားပြီး block လုပ်လို့ရှင်တတ်နိုင်သလားဒီ symptom တွေကျသွားနိုင်သလားပေါ့ဒါတစ်ပိုင်းနံပါတ်2တစ်ပိုင်းကဒီလူတွေကအရင်တော့ရခဲ့တယ် variant ဆိုမကာကွယ်ပါဘူးဆိုတော့အဲ့လို variant ဆိုရလို့ရှင်ဒီကောင်တွေတခါ another spike တွေထပ်ပြီးတော့ဘိုင်းလုံးပါလေ AC ထပ်ပိုင်းလို့ရှင်ထပ်ပြီးတော့စင်တာတွေပို့ဆိုးมาပေါ့ဆိုတော့အဲ့ဒီတစ်ခုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကတော်တော်များများကိုအကုန်လုံးနှီးပါပေါ့တော့ဒါစင်ကိုရအောင်ထိုးခိုင်းပါတယ်ထိုးပြီးလို့အဲ့ဒီစင်တာတွေပျောက်သွားတဲ့လူတွေလည်းရှိပါတယ်ဒါဟို literature တွေမှာလည်းအခုလက်ရှိဟိုကျွန်တော်တို့ခေါ်တဲ့ pubmed လို့ခေါ်တာပေါ့နော်အဲ့ထဲမှာသူတို့ပြောတဲ့အရဆို80ရာခိုင်နှုန်းနှီးပါအထိတော့လူတို့ vaccine နဲ့လုံးကြည့်လိုက်လို့ရှင်ဒီစင်တာတွေပျောက်တယ်လို့ပြောတယ်ဒါပေမဲ့100ရာခိုင်နှုန်းထိကတော့မပျောက်သေးပါဘူးဆိုတော့ကျွန်တော်တို့နားလေတဲ့တစ်ပိုင်းကတော့ auto antibodies ကိုခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ cell တွေကနေတစ်ဆင့် antibody တွေထွက်လာတာ။ကိုယ်ပြန်ပြီးတော့ဒုက္ခလာပြန်ပေးနေတာ။ဆိုတော့ကျွန်တော်တို့ technique ကတော့နှစ်ခုပဲပေါ့။အဲ့ဒီလူနာတွေကိုကျွန်တော်တို့အတိတ်ချက်ကတော့နားထောင်နေပါ symptom တွေရသလဲပေါ့နော်။နံပါတ်1ကတော့တတ်နိုင်သလောက်ခါတည်းကြိုက်အဲ့ the low sitting ဆိုတဲ့စီကို try ကြည့်ပါတယ်။ဒါပေမဲ့အကုန်လုံးကတော့ကျွန်တော်တို့လုံးဝ recommended လုပ်တာဖြစ်နိုင်လို့ရှိရင်ရအောင်ကျွန်တော်စေကမ်းပါတယ်ထိုးပြတာကတော့ the vaccine ကိုတော့ကျွန်တော်တို့ထိုးပြပါတယ်။ဒီ fatigue ကတော့အရန်ကိုတရားမှာ9ရောက်လောက်ကြာရင်တော့မှလို့တော်တော်လေးကို damage ဖြစ်နိုင်တဲ့အနေအထားတစ်ခုရှိတယ်။ဘာလို့လဲဆိုတော့ဟိုအလုံးမလုံးနိုင်တော့လို့ရှိရင်အနောက်တခြားသော ဖြစ်လာနိုင်တဲ့သင်ပွားပြဿနာတွေအများကြီးကြံတာပေါ့နော်အလုံးမလုံးနိုင်ဆိုရင်အလုပ်ပိုင်ဆိုင်ရာဘယ်အလုပ်ခံတော့မှာအလုပ်ပြုတ်လို့ရှိရင်မိသားစုတွေရှိတယ်ဆိုအမျိုးမျိုးအပိုင်းတွေပါလာတယ်ဆိုကျွန်တော်တို့တကယ်ကြီးအပိုင်းတွေမှာလည်းတွေ့နေရတယ်တကယ်ကိုအလုံးမလုံးနိုင်တော့လားဟိုအလုံးမလုံးနိုင်ဆိုတာ
ဟုတ်ကဲ့ဒီ
ဟိုတိတိတတ်တာ
စိတ်ပိုင်းဆိုင်ရာမတန်ဆွမ်းဖြစ်သွားတယ်လို့ပေါ့နော်
ဟုတ်ကဲ့စိတ်အဓိကသူတို့စိတ်ထဲမှာလေဒီဘိုင်းပေါ့
ဟုတ်ဒီနုံးနာပြီလို့ရှိရင်နောက်တစ်ခုကတော့ဒီဆုံးဖြတ်ရတွေ့ဝေပြီးတော့နှေးကွေလေးလံနေတာပေါ့နော်ဘယ်လိုမျိုးသူ့အတွက်စီမံပေးတယ်လဲ
သူတို့လေကျွန်တော်တို့အတက်နိုင်ဆုံးပေါ့နော်သူတို့ကတော့ကျွန်တော်တို့စီကိုစာရေးခိုင်းတယ်ကိုရဲ့တခါလေးကြားလို့ရှိရင်ဆရာစီကနေလာပြတယ်ဆိုတော့ကျွန်တော်တို့မှာ group လို့ဟာမျိုးရှိကြတယ်ပေါ့နော် psychotherapy တယောက်ရှိတယ် neurologist ဆိုတဲ့ဦးနှောက်နဲ့အာရုံကြောကိုကြည့်တဲ့လူတယောက်ရှိတယ် cardiologist နှလုံးကိုကြည့်တဲ့လူတယောက်ရှိတယ်ကျွန်တော်တို့လိုမျိုးဦးဆက်ယောဂကြည့်တဲ့လူတယောက်ရှိတယ်ဆိုတော့သူတို့ကိုအရင်ကနှုံးနေတဲ့ fatigue ဆိုလို့ရှိရင်ဥပမာကျွန်တော်ပြောတော့လို့ပဲဒီသေးလေးတွေပေးကြည့်တယ်နောက်တစ်ခုကတော့သူတို့အတက်နိုင်ဆုံးကိုယ့်ရဲ့အလုပ်မှာပြန်ပြီးတော့ occupy ဖြစ်အောင်လုပ်ပေးတယ်သူနည်းနည်းများပြန်ပြီးတော့ environment ကို adjust ပေါ့နော်ပြန်လုပ်လာနိုင်သလားပေါ့လေဟိုအိမ်မှာပဲတစ်ချိန်လုံးခွေပြီးတော့နေတာမျိုးတွေတော့ဒါမျိုးတွေကိုတော့အားမပေးဘူးပေါ့လေကျွန်တော်တို့ quit down နေဆိုရင်ကျွန်တော်တို့ကဘာဖြစ်လို့ယူချင်ရတာလဲမြန်လုံနိုင်တာပဲသွားလုပ်ကြည့်စမ်းပါအောင်ဟိုအကောင့်ဘက်ကိုပို့ပြီးတော့သူတို့လုတ်စေချင်တယ်ဟိုမကောင်းတာကိုကျွန်တော်တို့ကတတ်နိုင်တဲ့လောက်ကိုရှောင်ပေးတယ်ဟိုမှာဒီအလုတ်ကညဆောက်အလုတ်တကူကိုလုတ်ရတယ်ဆိုလို့ရှိရင်နေ့ဘက်ကိုအလုတ်ကိုကြောင်းကြည့်ပါလားဒါမှမဟုတ်လို့ရှိရင်တန်ချင်းဘက်ကိုသွားပြီးတော့လုတ်ကြည့်ပါလားဆိုဒီလိုမျိုးတွေပေါ့နော်ဟိုကောင်းလာနိုင်တယ်ဆိုတဲ့အပိုင်းကိုကျွန်တော်တို့ပို့ပြီးတော့ပြောဒေတာတွေပြရတယ်ဘယ်မှာကြည့်တရားမှာ80တောင်ကောင်းတယ်ခင်ဗျာဘက်ကင်းမတူရတယ်သွားပြန်ထိုးလိုက်ပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ